ဒီဥပဒေကို2019ခုနှစ်မတ်လမှာအတည်ပြုပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အခန်း6ခန်းနဲ့ပုံမှန်73ခုပါတဲ့ဒီဥပဒေမှာပြဋ္ဌာန်းထားတဲ့ပြစ်ဒဏ်တွေဟာအနည်းဆုံးထောင်ဒဏ်6လကနေအများဆုံးထောင်ဒဏ်3နှစ်ထိကျခံရမယ့်အပြင်အနည်းဆုံးဒဏ်ငွေ3သိန်းကနေအများဆုံးဒဏ်ငွေ15သိန်းထိကျခံနိုင်ဖို့ဖော်ပြထားပါတယ်။နိုင်လို့လုံးဆိုပြီးလူသိများတဲ့ဒီဥပဒေဟာနိုင်ငံသားတွေကိုအကာအကွယ်ပေးဖို့ဆိုတာထက်နိုင်ငံသားအချင်းချင်းကြားမှာအမြင်မတူသူတွေကိုအလွဲတကူတရားစွဲလို့ရတဲ့ဥပဒေတစ်ခုဖြစ်လာနေတယ်လို့ဝေဖန်မှုတွေရှိနေပါတယ်ဒီလိုဝေဖန်ခံနေရတဲ့အတိုင်းချုပ်ရင်းချက်တွေရှိနေတဲ့ဒီဥပဒေကိုပြင်ဆင်ဖို့အတွက်လှုပ်ဆောင်နေတာဖြစ်ကြောင်းတရားစီရင်ရေးနဲ့ဥပဒေရေးရာကော်မတီဥက္ကဋ္ဌဦးတင်ထွေကအခုလိုပြောပြလာတာပါဒ
ါပေမဲ့နောက်ပိုင်းကြတဲ့အခါကျတော့အဲ့လိုဟိုကနေပုဂ္ဂိုလ်ကဆိုင်ရာကိစ္စတွေသာတဲ့တအားဆိုတရားဆိုတာပဲမကျွန်တော်မကြည့်နိုင်ကျွန်တော်ကဘာလို့တင်ရလို့လဲကျွန်တော်ဘလို့ပြောတယ်ဆိုတော့ဟိုရဇကြီးပုံမှန်900ပုံမှန်ချီကြည့်တဲ့ကိစ္စတွေပါတော့တရားထည့်ဆိုတာလည်းခါကြတော့အာမခံမရအောင်အာမခံမရတော့ဘလို့အာမခံမရလဲဆိုတော့အဲ့မှာကျွန်တော်တို့အများဆုံးတက်ကနေပြီးတော့အများဆုံးဘလောက်ဆိုတာပါလာတယ်အများဆုံး6လောက်ကအများဆုံးဘလောက်ဆိုတာပါလာတဲ့ခါကြတော့ကျွန်တော်ရဇကြီးထုံးနဲ့ကြည့်တဲ့ခါကြတော့ကျွန်တော်အာမခံပြီလို့မရတဲ့ခါကြတော့တချို့ပုံမှန်တိတ်တော့နားလာကြည့်တယ်မတော်အဲ့ဒီကျွန်တော်ပြင်လာပါပဲခု
လက်ရှိမှာတော့ဘဲဥပဒေပုံမှန်တွေဘလို့ပြင်ဆင်မလဲဆိုတာကိုသူကတိတိကျကျထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူးစစ်ဆိုးရလက်ထက်ကလို့နိုင်ငံသားတွေမှာနားယောင်ခံစောင့်ကြည့်ခံရတာဖုန်းဆက်သွယ်မှုကြားဖြတ်နားထောင်ခံရတာစတဲ့ပုံကိုရေးထိပါခံရမှုတွေကိုကာကွယ်ဖို့ရည်ရွယ်ပြီးဒီဥပဒေကိုပြဋ္ဌာန်းခဲ့တာဖြစ်တယ်လို့ဥပဒေပြဋ္ဌာန်းချိန်ကလွတ်တော်ကိုယ်စားလှယ်တွေကပြောဆိုခဲ့ကြပါတယ်။ဒါပေမဲ့ဒီဥပဒေပြဋ္ဌာန်းချိန်ကဆလို့တလွဲအသုံးချမှုတွေကြောင့်ဒီဥပဒေဟာနာမည်ဆိုးနဲ့ကြော်ကြားခဲ့ဥပဒေတစ်ခုဖြစ်လာခဲ့ရပါ။ဒါကိုပြင်ဆင်ဖို့တက်ကြွလှုပ်ရှားသူတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကအချိန်တော်ကြာတဲ့ကတောင်းဆိုနေခဲ့ကြတာဖြစ်ပါတယ်။ဒီဥပဒေကိုလက်တွေ့ကျင့်သုံးတဲ့အခါမှာပြည်သူကိုအကာအကွယ်ပေးတဲ့ဥပဒေမဟုတ်ဘဲပြည်သူကိုဒုက္ခပေးတဲ့ဥပဒေဖြစ်တွေ့နေရတယ်လို့ရှေ့နေဦးကြည်မင်းကပြောပါတယ်။
အချက်ကတော့အာမခံပေးတဲ့ပုံမှန်ဖြစ်တယ်မှာလေ။ဘာလို့ဆိုလဲဆိုတော့အဲ့လိုအာမခံမပြီးတဲ့အတွက်ကိုသဘောကျနေပြီးတော့တရေလိုလုပ်တဲ့လူကအဲ့တော့သမင်သက်သက်ကိုရွေးပြီးတော့အဲ့လိုစိုးရိမ်နေတာတွေ့ရတယ်။ဒါမှတိစာပေါ့။တလွဲတုံးနေတဲ့ဟာကိုတဲ့အောင်ပြန်လှုပ်ပြနေတယ်လို့ကျွန်တော်ကတော့အဲ့လိုအကြံပေးချင်ပါတယ်။အခုကတော့ကျွန်တော်တို့ကျွန်တော်ဒုက္ခရောက်နေပါတယ်နော်။
လူခွင့်ရေလှှရှားသူအချို့ကတော့ဒီဥပဒေကိုပြင်ဆင်ဖို့ထက်အသည့်ရေးဆွဲလိုကြပါတယ်ဒီထဲမှာအတန်အဖွဲကမောင်ဆောင်ခါလဲပါဝင်ပါတယ
်အရေးကြီးဆုံးကအမှန်တကယ်နိုင်ငံလုံးကတော့ပုံမှန်အချင်းစီရှိတာတစုံလုံးကိုပြင်ချင်မှုလိုတာဘာလို့လဲဆိုတော့သူကနိုင်ငံလုံးကိုပြောထားပြီးတော့နိုင်ငံသားကြီးရဲ့လူလက်စွာအာဟိုကျွန်တော်ပြောတဲ့လူလက်ခွင့်နဲ့နောက်တစ်ခါကျတော့လုံခြုံမှုပါတယ်ရှိတယ်တော့အဓိကကာကွယ်ပေးနိုင်တဲ့ချက်တွေဟိုပါရီလူချင်းရပြီနဲ့ဥပဒေကြောင်းရတကယ်ပြည်ပြုံတဲ့အခြေအနေမှာမရှိနေဘူးအဲ့တော့သူ့တော့လက်လောပြင်မယ်ဟေ့ဆိုရင်တော့ကျွန်တော်ပြောတဲ့ပုံမှန်၈ဆလုံးပေါ့နော်အဲပုံမှန်၈ဆလုံးကိုမဖြစ်မီပြင်မှုလိုအပ်တယ်အမှန်တကယ်ပထမဆုံး priority ကဒီနိုင်ငံလုံးတစ်ခုလုံးကိုအကုန်လုံးပြန်ရေးမှဖို့ရမှာဘာလို့လဲဆိုတော့လူရေးထားတဲ့ဥပဒေကဟိုရှေ့မျက်နှာလောက်ပဲရှိရတကယ်ဆိုတော့တကယ် privacy လို့နောက်တော့ security ကိုစဉ်းစားတဲ့အခါမှာအဲ့တလောက်ကြီးနဲ့ရေဘူးကလုံးလို့မရအောင်နောက်တစ်ခုကျတော့တကယ်ကျွန်တော်တို့လေ့လာမှုတွေရစဉ်အဲ့ဒီဟာကို implement လုပ်တဲ့ရဲတပ်ဖွဲ့ကလည်းဒီဟာကိုဘယ်လိုကင်တွေ့ရမှန်းကိုလုံးဝနားလည်နေရမှာရှိ
ပုံမှန်၈ဆဆိုတာနိုင်ငံသားတဦးဦးကသူကိုယ်တိုင်ဖြစ်ဖြစ်သူ့မိသားစုကိုဖြစ်ဖြစ်တပ်ဖက်ကဂုံတိတ်ခါညှိုးနှဲအောင်လုပ်တယ်လို့ယူဆတယ်ဆိုရင်အရေးယူနိုင်တယ်လို့ဖော်ပြထားတဲ့ပုံမှန်တစ်ခုဖြစ်ပါတယ်ဒီပုံမှန်နဲ့ပတ်သက်ပြီးတိကျတဲ့သတ်မှတ်ဖော်ပြချက်မရှိတဲ့အတွက်တလွဲအသုံးချမှုတွေရှိလာနေတာပါလက်ရှိမှာတော့အစိုးရတမရောအာနာယပါတီဝင်များနဲ့ဒေသန္တရအုပ်ချုပ်ရေးပိုင်းကပုဂ္ဂိုလ်တွေကသူတို့ကိုဝေဖန်လာသူတွေကိုဂုံတိတ်ခါညှို့နှဲအောင်လှုပ်ဆောင်တယ်လို့ခေါင်းစဉ်တက်ပြီးဒီဥပဒေကိုအသုံးပြုကတရားစွဲဆိုလာရကနေဒီဥပဒေဟာပို့ပြီးနာမည်ဆိုးနဲ့ကြော်ကြားလာခဲ့တာဖြစ်ပါတယ်။ဒီအပြင်ဒီဥပဒေကိုပြဋ္ဌာန်းခဲ့ခြင်းဟာနှစ်နှစ်ကျော်လာပြီဖြစ်ပေမဲ့အခုချိန်ထိနီးဥပဒေထွက်မလာသေးတာကြောင့်လိုအပ်သလိုပုံဖော်မှုတွေရှိနေတာလည်းဖြစ်ပါတယ်ရှင်။